ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာမူရစေဝါအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေအခမ်းအနားမှာရန်ကုန်တိုင်းဒေသကြီးတွင်မူရစေဝါစံချိန်တင်ဖမ်းဆီးရမိဖျက်ဆီးခဲ့တဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ33ချိန်မြောက်အပြည်ပြည်ဆိုင်ရာမူရစေဝါအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေမှာရန်ကုန်မန္တလေးတောင်ကြီးနဲ့လာရှိုးစတဲ့မြို့ကြီးတွေမှာဒီနေ့အတွင်းဖမ်းဆီးရမိတဲ့မူရစေစိတ်ကြွဆင်းတဲ့ဓာတ်ရုပ်ပစ္စည်းတွေကိုမိရှုဖျက်ဆီးခဲ့တာပါ။ဒီကနေ့ရန်ကုန်မှာမိရှုဖျက်ဆီးခဲ့တဲ့ပမာဏဟာမြန်မာကျပ်ငွေဘီလီယံ200ကျော်အမေရိကန်ဒေါ်လာနဲ့ဆိုရင်144တန်းရှိခဲ့တယ်လို့အမှတ်သုံးမူရစ်တပ်ဖွဲ့ကရန်ကုန်ရဲ့တပ်ဖွဲ့ကွဲမှုဒုရဲမှူးကြီးမိုးအောင်က VOA ကိုပြောပါတယ်
။ရန်ကုန်တိုင်းမြို့ကတော့ကျွန်တော်တို့ဟိုပေါ့မူရစ်စီဝါရောဒါဒီကတူစီရောအလုံးစုံနဲ့ချက်မျိုးမိရှုဖျက်ဆီးရတယ်။တန်လို့ဒီနေရာတော့ကျွန်တော်တို့မြန်မာကျပ်ငွေမြန်မာရှိတဲ့မှာ6.5ဘီလီယံပေါ့အမေရိကန်ဒေါ်လာတန်ပေါင်းက144.48တန်ပေါင်းနောက်ကအမှုပေါင်းကတော့9,260ဘီလီယံဒီကအမှုပေါင်း9,260မှုကတတိယပြည်ချင်းမျိုးစီဝါနဲ့ဒါရီရာပြည်ချင်းမှာဖြစ်ပါတယ
်2019ခုနှစ်ကမူရစီဝါနဲ့ဓာတ်ရုပ်ပစ္စည်း22မျိုးကိုမိရှုဖျက်ဆီးခဲ့ပြီးအမှုပေါင်း3,985မှုရှိတာကြောင့်ဒီနှစ်မှာအမှုပေါင်း1,289မှုတွုံးမြင့်ဖန်ဆီးနိုင်ခဲ့တာဖြစ်ပါတယ်ဒီနှစ်မိရှုဖျက်ဆီးတဲ့မူရစီဝါတွေမှာဘိန်းစိန်ဘိန်းပြူစိတ်ကြွစီစတာတွေပါဝင်တယ်လို့အရင်နှစ်ကတည်းကဖန်ဆီးရမိမှုပမာဏတွုံးမြင့်လာကြောင်းနဲ့ကာလကြံပိုးအရဆိုရင်ဒီနှစ်ဖျက်ဆီးတဲ့ပမာဏဟာအရင်နှစ်ကတည်းကအမေရိကန်ဒေါ်လာ35တန်းကျော်ပိုမိုများပြားခဲ့ကြောင်းပြောပါတယ်ရန်ကုန်တိုင်းအတွင်းမှာတိုးမြင့်ဖန်ဆီးနိုင်ခဲ့တာနဲ့ပတ်သက်လို့ဒူရဲမှူးကြီးမိုးအောင်ကအခုလိုဆက်ပြောပါတယ်
။ကုန်ပြည်ရမှုညာနဲ့ဥစ္စာတော့ကျွန်တော်တို့ဒီကကျွန်တော်အနေနဲ့ရောမီးတပ်ဖွဲ့တွေရောကျွန်တော်တို့မီးပြည်နယ်ရဲတပ်ဖွဲ့များအနေနဲ့ရောမီးစီဝါကိုဒီမှာကြက်တွေဖြန့်လာပြီးပန်းပြီးတာရောရှိတယ်။ဒီနောက်တစ်ခါတော့ PPP တွေတင်ပေးတာရောရှိတယ်ဆိုပြီးကျွန်တော်အားလုံးပူးပေါင်းဆောင်ရွက်လို့ကြောင်းဒီလိုကြီးနေပြီးတော့ပန်းပြီးရမယ်လို့
မန္တလေးမြို့မှာတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းကဖမ်းဆီးရမိတဲ့မူရစ်စေဝါ26မျိုးကိုမိရှုဖျက်ဆီးခဲ့တယ်လို့ဓာတုပစ္စည်း18မျိုးကိုမြေမြုပ်ဖျက်ဆီးခဲ့ပါတယ်ဒီကနေ့ဖျက်ဆီးလိုက်တဲ့မူရစ်စေနဲ့ဓာတုပစ္စည်းတွေရဲ့တန်ဖိုးဟာကျပ်ငွေဘီလီယံ60နီးပါးအမေရိကန်ဒေါ်လာတန်40ကျော်တန်ဖိုးရှိတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်တောင်ကြီးနဲ့လာရှိုးမှာဖျက်ဆီးခဲ့တဲ့မူရစ်စေဝါနဲ့ဓာတ်ရုပ်ပစ္စည်းတွေအပါအဝင်ဆိုရင်ဒီကနေ့မြို့လေးမြို့မှာဖျက်ဆီးတဲ့မူရစ်စေဝါတန်ဖိုးစုစုပေါင်းဟာမြန်မာကျပ်ငွေဘီလီယံ1200ကျော်အမေရိကန်ဒေါ်လာတန်840နီးပါးရှိကြောင်းလည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ဒီလ23ရက်နေ့ကလည်းကော့ခိုင်မြို့မှာဓာတ်ရုပ်ပစ္စည်း48မျိုးနဲ့မူရစ်စေဝါထုတ်လုပ်ရမှာအသုံးပြုတဲ့ဆက်ဆက်ပစ္စည်း50မျိုးတန်ဖိုးကျပ်ငွေတန်ပေါင်း340နီးပါးအမေရိကန်ဒေါ်လာ 1.3 တန်းကျော်ဖို့ဖျက်ဆီးခဲ့ပါတယ်။ဒီနှစ်နှစ်ဆန်းပိုင်းကကွတ်ခိုင်မြို့နယ်ကောင်းခါနယ်လွဲခန့်ဒေသကနေကျပ်ငွေဘီလီယံ390ကျော်အမေရိကန်ဒေါ်လာတန်း230ကျော်တန်ဖိုးရှိတဲ့စိတ်ကြွစေဘိန်းဖြူ ice စတဲ့မူရစ်ဆေးနဲ့မူရစ်ဆေးထုတ်လုပ်ရမှာသုံးတဲ့ဆက်ဆက်ပစ္စည်းတွေကိုဖမ်းဆီးရမိခဲ့ပါတယ်။ရှမ်းပြည်နယ်ကဒေသခံတဦးကတော့နယ်မြေဒေသမအေးချမ်းတာကြောင့်မူရစ်စေဝါပြဿနာကိုမဖြေရှင်းနိုင်တာဖြစ်ကြောင်းသူ့အမြင်ကိုပြောဆိုပါတယ်
။ဒီလက်နက်ကတည်းကနယ်မြေဒေသတကယ်မအေးချမ်းတဲ့အထူးသဖြင့်ဒီမှာရှမ်းတောင်နဲ့ရှမ်းမြောင်နယ်စပ်ကပေါ့နော်။အဲ့ဒီဘက်ကရွာလို့ဆိုရင်ရွာတိုင်းရွာတိုင်းကိုလမ်းဘေးကားလမ်းမဘေးမဟုတ်ပဲနဲ့ဒီတောင်ပေါ်ကြီးရွာတွေတော်တော်များများဆိုရင်ရွာတိုင်းဆေးပေါ့နော်။ရွာတိုင်းဆေးလိုဖြစ်နေပြီမူရစ်စေဝါအမှကြီးကျုံဖြစ်နေတာပေါ့နော်။အဓိကပြဿနာဘာလဲဆိုတော့နယ်မြေဒေသမအေးချမ်းဘူး။အာပြီးတော့နောက်တစ်ခုကဒီနေမီသားမှာလှုပ်ရှားနေတဲ့လက်နက်ကန်ရတယ်ဒီမျိုးစေးပါးကိုထိထိထက်ရောက်ကန်နေခြင်းမရှိဘူး။အဲဒီနေအာအင်းချမ်းမှုမရှိဘူးတော့ဒါကြောင့်မျိုးစေးပါးပေါ်နေတာဒါအတိအကျပြဿနာကြပါပဲ
။ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာမျိုးစေးပါးအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေအခမ်းအနားကိုပြည်ထောင်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ကတဝန်လွှာပေးပို့ရမှာအစိုးရရဲ့ဦးဆောင်မှုနဲ့ကျပ်မတော်ရဲ့မျိုးစ်တားဆီးရေးအဖွဲ့ဝင်တွေကသူစစ်စင်ရေးတွေဆောင်ရွက်ခဲ့တာကြောင့်2020ခုနှစ်မှာထူးခြားတဲ့အောင်မြင်မှုတွေရခဲ့ကြောင်းဖော်ပြပါတယ်ဒီတဝင်လွာမှာပဲ COVID-19 ကာယောဂါကြောင့်စီးပွားရေးကျဆင်းလာနိုင်ကြောင်းနဲ့ဒီအခြေအနေကိုအခွင့်ကောင်းယူပြီးမူရစ်စေဝါတည်ဆောင်ရောင်းဝယ်မှုနဲ့မူရစ်စေဝါဈေးကွက်အပြောင်းအလဲရှိနိုင်တဲ့အတွက်သတိရှိဖို့လိုကြောင်းလည်းတိုက်တွန်းထားပါတယ်။ကျွန်တော်မိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။